တော်ရရှင်များရှင်ကျမတင်ကီထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကိုဗစ် -19 အလွန်ကာလမှာအခင်းအကျင်းပြောင်းသွားမဲ့စီးပွားရေးအတွက်နိုင်ငံတွေအနေနဲ့လုပ်ငန်းသစ်တွေကဏ္ဍသစ်တွေပြောင်းရွှေ့ပြင်ဆင်ဖို့လိုအပ်ပြီးလို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌကအရှိအအရှာထိပ်သီးညီလာခံမှာသတိပေးပါတယ်မြန်မာနိုင်ငံတွင်းမှာလည်းကိုဗစ် -19 ကာလတွင်စီးပွားရေးလုပ်ငန်းတွေရပ်တည်ရေးအတွက်ပုံစံသစ်လုပ်ငန်းနယ်ပယ်သစ်တွေကိုပြောင်းလဲလာနေကြပါပြီ။ဒီအကြောင်းဒီသတင်းပတ်မှာစူးစီးတင်ပြပေးပါမယ်ရှင်။ COVID-19 ကပ်ရေးအလွန်စီးပွားရေးအခင်းအကျင်းအပြောင်းအတွေ့ပြင်ဆင်ဖို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဒေးဗစ်မယ်ပါစကာသတိပေးပါတယ်
။ Countries will need to prepare for a different economy post-COVID.By allowing capital
နိုင်ငံတွေအနေနဲ့အရင်းအနှီးလှုပ်သားကြွန့်ကျင်မှုနဲ့တီထွင်မှုတွေကိုစီးပွားရေးသစ်တွေအခန်းကဏ္ဍသစ်တွေကိုပြောင်းရွှေ့ပြီးကိုဗစ်အလွန်စီးပွားရေးအခင်းအကျင်းသစ်အတွက်ပြင်ဆင်ထားဖို့လိုအပ်မယ်လို့အရှိအအရှထိပ်သီးညီလာခံမှသူကမှတ်ချက်ပေးခဲ့တာပါ COVID-19 ကနဦးကာလမှာကတည်းကမြန်မာနိုင်ငံတွင်စီးပွားရေးသမားတွေလုပ်ငန်းရပ်တည်ရေးအတွက်လမ်းကြောင်းအမျိုးမျိုးပြောင်းလဲလာသူတွေရှိနေတယ်လို့ပဲလမ်းပြောင်းနေသူတွေအတွက်တော့အစိုးရဘက်ကအကြံပြုပြင်ဆင်တာမျိုးလုပ်ဖို့လိုအပ်တယ်လို့ဒေါက်တာတင့်လွင်ကတိုက်တွန်းပါတယ
်စီးပွားရေးလောကမှာအကြံကြီးကျင်လည်နေတဲ့လူတွေအနေနဲ့ချက်ချင်းပါဖို့ပြုပြင်ပြောင်းလဲရမယ်ဆိုတော့သိတယ်လို့ဟိုဒီစီးပွားရေးလောကမှာကျင်လည်တဲ့ဒီတက်တန်းကာလအသိမကြသေးတဲ့လူတွေအတွေ့အကြုံသိမရှိသေးတဲ့လူတွေသို့မဟုတ်ရှေးရိုးဆင်လာလုပ်ငန်းလုပ်နေတဲ့လူတွေအဖို့ကတော့ဘာကိုပြောင်းလဲရမယ်ဆိုတော့သူတို့ချက်ချင်းမသိဘူးပေါ့နော်အဲ့လိုချက်ချင်းမသိတဲ့အတွက်ကိုတော့ဒီနိုင်ငံတော်အစိုးရနဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်တွေအားလုံးပူးပေါင်းပြီးတော့ဘယ်ဟာဒီဘယ်နိုင်ငံမှာဘာ potential ရှိရဆိုတာကိုတော့ဒီ guideline ချပေးဖို့တော့လိုတာပေါ့နော
်ဒေါက်တင့်တင့်လွင်ဟာတင့်တင့်မြန်မာလုပ်ငန်းစုရဲ့အကြီးအကဲပါဟိုတယ်ခီးသွွားလုပ်ငန်းကအစစိုက်ပျိုးရေးလုပ်ငန်းအထိလုပ်ငန်းပေါင်းစုံလုပ်နေတာမှာကိုဗစ်အလွန်မြန်မာနိုင်ငံတွင်းစီးပွားရေးအခွင့်အလမ်းသစ်အဖြစ်သူစပြီးလုပ်နေတဲ့လုပ်ငန်းလည်းရှိနေပါပြီ
အခုမှကျမတို့မြေုပ်သီးတို့ခန်းကျင်သီးတို့လိုမျိုးကျမတို့ဒီလိုကုန်နေကိုဝယ်ယူပြီးတော့မြန်မာပြည်မှာပြန်ပြီးတော့chili paste တို့ chili sauce တို့ chili powder တို့ထုတ်တဲ့လုပ်ငန်းမျိုးကိုကျမပြောင်းလဲပြီးတော့လုပ်ဆောင်နေတယ်
။အဓိကကုန်ချမ်းရောင်းပြီးကုန်ကြောသွင်းတဲ့မြန်မာနိုင်ငံမှာစားတောက်ကုန်ကြောထုတ်တဲ့လုပ်ငန်းကိုတပိုင်းတနိုင်ကစလို့အသေးစားအလတ်စားဆက်မှုလုပ်ငန်းတွေအထိအလုပ်ဖြစ်လာပြီလို့သူကပြောပါတယ်။ကိုဗစ် -19 ကာလအတွင်းမှာပဲအသင့်စားစားတောက်ကုန်ထုတ်လုပ်ငန်းတွေတည်တည်တာတာတိုးလာသလိုကျန်းမာရေးနဲ့ညီညွတ်တဲ့ organic စားတောက်ကုန်တွေဆိုတာလဲရေပန်းစားလာပါတယ်။ online ပေါ်ကဈေးကွက်ထိုးဖောက်ရောင်းချမှုနဲ့အိမ်တိုင်ယာယဝန်ဆောင်မှုကလည်းကိုဗစ်ကာလအတွင်းမှာပိုပြီးတော့တွင်ကျယ်လာပါတယ်။ကိုဗစ်အလွန်မှာနောက်ထပ်အလုပ်ဖြစ်နိုင်တဲ့တိုးချဲ့တဲ့လုပ်ငန်းတွေကတော့ကုန်ချောင်းရေချောင်းကုန်စည်သေးယူပို့ဆောင်ရေးကွန်ရက်နောက်စားရိုက်ကနေတဆင့်ပစ္စည်းပို့တာငွေလွှဲတာတွေမှာမြန်မြန်ဆန်ဆန်ဖြစ်စေဖို့စားရိုက်စနစ်ကိုအစိုးရဘက်ကပြုပြင်ပြောင်းလဲဖို့နောက်ငွေပေးချေရေးစနစ်ကဈေးသက်သာကောင်းမွန်ရေးအစိုးရဘက်ကလှုပ်ဆောင်နိုင်တဲ့အချက်တွေပါလို့လဲဒေါက်တင့်တင့်လွင်ကထောက်ပြပါတယ်။ကိုဗစ်ကာလအသေးစားအလတ်စားလုပ်ငန်းတွေအတွက်အစိုးရရဲ့ချင်းငွေအစီအစဉ်ပြုပြင်ပြောင်းလဲဖို့ကလည်းနံပါတ်၁အရေးကြီးတဲ့အချက်လို့ဒေါက်တင့်တင့်လွင်ကရှုမြင်ပါတယ်။
ဒီကိုဗစ်ချင်းဝင်နေပတ်သက်ပြီးတော့အစိုးရအနေပြီးတော့ဒါကိုဗစ်လုံးအနေနဲ့အားလုံးကိုချပေးကြတယ်ဒီလိုချပေးကြတဲ့အခါမှာဒီသူ့ရဲ့စီးပင်းစည်းကမ်းတွေမှာဆိုလို့ရှိရင်ဒါကုမ္ပဏီရဲ့တက်တန်းနှစ်မိနစ်ရှိမှပေါ့နော်ရှောက်ထားလို့ရတဲ့အချက်လက်တွေနဲ့အချို့တွေအချို့ချင်းဝင်တွေမှာလည်းပါဝင်နေတာပေါ့နော်အဲ့လိုမျိုးအချို့တွေမှာပါဝင်နေတဲ့အခါမှာဒါရခင်ကလုံးဆောင်ခဲ့တဲ့ကုမ္ပဏီတွေနဲ့ထိခိုက်တာမဟုတ်ဘူးလေခုနကကျမတို့ပြောသလိုလေဒီဝန်ထမ်းတွေပဲဖြစ်စီဆပြီးတော့ကုမ္ပဏီမရှိဘဲနဲ့ဒါကုန်ထုတ်လုပ်မှုလုပ်ငန်းတွေလုပ်နေတဲ့လူတွေရောအားလုံးပေါ်ဒီတိုင်းပြည်မှာရှိတဲ့ရှိရှိသမျှလူတွေအကုန်လုံးထိခိုက်မှုတွေဖြစ်တာအတွက်ဒီလိုမျိုးအသေးစား small business လေးတွေ micro business လေးတွေဆိုဆပေါ်လာတယ်ဒါလပိုင်းလောက်လေးပဲသူတို့ရဲ့တက်တန်းအရှိရဲ့အခါမှာဆိုလို့ရှိရင်သူက covid ကြောင့်ချင်းဝင်မရဘူးဆိုလို့ရှိရင်သူတို့အနေနဲ့ရှေ့ကိုပြေးဖို့အတွက်သူတို့ဒီအင်အားအရင်းကြီးစိုက်ထုတ်ဖို့ဆိုတာလုံးဝမဖြစ်နိုင်ဘူးပေါ့နော်အဲ့ကြတော့မိမိရဲ့ပစ္စည်းတွေမိမိပိုင်ဆိုင်တဲ့ပစ္စည်းတွေရောင်းချဖို့အချိန်မှလည်းဝယ်တဲ့လူနဲ့ရောင်းတဲ့လူများဆိုလို့ရှိရင်ရောင်းတဲ့လူကညားနေပြီဝယ်တဲ့လူကငဲနေတဲ့အချိန်ဖြစ်တဲ့အတွက်ဒီလိုမျိုးမိမိပိုင်တဲ့ပစ္စည်းတွေရောင်းချပြီးစီးပွားရေးရင်းနှီးမြှုပ်နှံမှုဆိုတာလည်းအချိန်မှသိမဖြစ်ဘူးနော်အဲ့ကြတော့ဒီလို startup လုပ်ငန်းလေးတွေကကုမ္ပဏီ license တွေကတက်တန်းမှုတွေဖြစ်စေတက်တန်းခြင်းတွေဖြစ်စေ covid အချိန်မှအခက်အခဲဖြစ်တဲ့အတွက်သူတို့ကကုမ္ပဏီပေးတဲ့နေမျိုးတွေဒီကျွန်မအနေနဲ့ချင်းနေ
သူ့ရဲ့အဓိကလုပ်ငန်းတွေဖြစ်တဲ့ဟိုတယ်ခီးသွားလုပ်ငန်း၊နောက်အများပြည်သူသယ်ယူပို့ဆောင်ရေးလုပ်ငန်းဖြစ်တဲ့ရန်ကုန် Water Bus လိုမျိုးဝန်ဆောင်မှုတွေကကိုဗစ်ကာလမှာအတော်လေးအထိနာတဲ့အထက်မှာပါတဲ့လုပ်ငန်းတွေပါ။ဆိုတော့ဒီလုပ်ငန်းတွေကနေတခြားလုပ်ငန်းတွေကိုယင်းနှိမ့်နှံမှုပြောင်းလဲပစ်လိုက်ဖို့အထိအခြေအနေကလိုအပ်နေပါပြီလား။
ဆိုတော့ကျမတို့ first wave စကြရပါတော့ဒီမှာလအနေငယ်လောက်ပဲကျမတို့တောင်းခံနိုင်တယ်။ဘာကြောင့်လဲဆိုတော့ကျမတို့ကကုမ္ပဏီကြီး groups ကုမ္ပဏီဖြစ်တဲ့အတွက်ဒီဝန်ထမ်းတွေရဲ့လစာတွေ daily cash flow တွေဒီဟာတွေအလုံးမှာဆိုလို့ရှိရင်ကျမတို့ပထမ1လ2လမှာမတည်တာတော့ညာလေ3လ4လ5လလောက်ဆိုရင်ကျမတို့တိတ်ထောင်နဲ့ချီအသုံးပြုရတဲ့ကုမ္ပဏီတစ်ခုနေနဲ့ကျမတို့အရန်ကိုတည်တာလားနော်
ဒ
ီလိုတည်လာလိုက်ဆိုကျမတို့ဒီနေ့ဒီရန်ကုန် water bus ရဲ့အခန်းကဏ္ဍကိုရခင်ရလို့မျိုးကျမတို့ branding ကိုအာရုံမဆိုင်နိုင်တော့အခုချိန်မှာကျမတို့ကအရှုံးခံကာလရှိတဲ့အခြေအနေကိုကျမတို့ဆက်လက်ပြီးတော့ကင်ထားနိုင်တော့ဒီလိုမျိုးလူစီကားတဲ့နေရာတွေဒီကျမတို့အတွက် profitable ဖြစ်တဲ့ကြက်တီတွေကိုပဲကျမတို့ပြေးဆွဲတဲ့အစီအစဉ်ကိုကျမတို့ပြောင်းလဲပြီးလုပ်ဆောင်လိုက်တယ
်ကိုဗစ်လွန်စီးပွားရေးအခင်းအကျင်းအတွက်အစိုးရဘက်ကမူဝါဒပိုင်းဆိုင်ရာဘာရီမျှော်လင့်ထားပါတယ်ဘာရီဆောင်ရွက်ဖို့လိုအပ်မလဲဆိုတာမှာတော့လုပ်ငန်းရှင်တွေအတွက်ဘန်ဒိုးနှုတ်7300ခိုင်နှုတ်ဆိုတာကများလွန်းနေတာကြောင့်အတူးနှုတ်သက်သာမဲ့နိုင်ငံခြားဘန်တွေနဲ့ဆက်ဆက်လုပ်ကိုင်နိုင်မယ်ဆိုရင်တော့မြန်မာစီးပွားရေးမှာအပြောင်းလဲဖြစ်နိုင်တယ်လို့သူကယူဆထားပါတယ်ရှင်
။ကျွန်တော်တို့ဒီဘန်မှာအိမ်ကြီးပေါင်းကိုယ့်ရဲ့ property တွေပေးပြီးတော့ငွေရင်းငွေနှီးကိုဒီကျွန်တော်တို့လုပ်ပြီးတော့စီးပွားရှာတဲ့အခါမှာဘန်ဒိုး7300ခိုင်နှုတ်ပေးရတာနဲ့ကျမတို့ဒီ covid ကာလမှာဒါစီးပွားရေးအခြေချတဲ့ကာလအနေနဲ့ gap ဖြစ်စီးပွားရေးထူထောင်လို့ခိုင်မာတဲ့အချိန်နဲ့စပြီးတော့ ban အနေချင်းတွေချင်းတဲ့အချိန်နဲ့ဆိုလို့ရှိရင် gap ဖြစ်နေတဲ့အတွက်ဒီထဲမှာ pace ဆောင်ရတဲ့အတိုးနှုန်းကဆို loss ထဲမှာပါသွားတာပေါ့နော်အရှုံးထဲမှာပါသွားတယ်ဒါကလည်းကြီးမားတဲ့ risk တစ်ခုဖြစ်နေတယ်